ကွန်မြူနီယံဆွေးနွေးပွဲမှာတရုတ်ဘက်ကအဓိကစိုးရင်ချက်ကနှစ်ပိုင်းရှိနေပြီးလက်ဆက်တလျှောက်စိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုပပျောက်ရေးနဲ့သူ့ရဲ့အနောက်တောင်ပိုင်းပြည်နယ်တွေနဲ့ချိတ်ဆက်ထားတဲ့လက်ဆက်ကုန်သွယ်ရေးတင်းငိမ့်စေဖို့ဖြစ်ပါတယ်။ဒါပေမဲ့ American Chief Simpson သူတေသနာစင်တာတရုတ်ရေးဌာနရဲ့ Director ယွန်ဆန်းကတော့တရုတ်တွေလုံခြုံရေးကအမြဲထိတ်တန့်ဦးစားပေးဆိုပြီးရှုမြင်ပါတယ်။တရုတ်နိုင်ငံတွေအမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားကိုဖြိပါနေတဲ့စိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုတင်းနေရမှာနောက်ဆက်တွဲအကျိုးသိရောက်မှုတွေဘလောက်ပြင်းထန်မစေဖြစ်နိုင်သမျှနည်းလမ်းတွေသုံးလုပ်မယ်လို့ဆိုပါတယ
် So the economic interest or the border trade is being affected that is for
စီးပွားရေးအကျိုးစီးပွားနယ်စပ်ပုံစံမျိုးကိုထိခိုက်မှာပြကြပါတယ်ဒါပေမဲ့ဒါက online ငွေလိမ်လုပ်ငန်းတွေနဲ့နှိုင်းယှဉ်အသေးအဖွဲ့ပါပြီးတော့ဒီနှစ်ခုကတစ်ခုလုပ်ရင်တစ်ခုကိုလက်လွတ်ရမယ်စန့်ကျင်တဲ့အခြေအနေမဟုတ်ဘူးလေဒီ cyber ရာဇဝတ်မှုတွေကိုငြင်းငြင်းနှိမ့်နေနိုင်လေအပြစ်ခံရစေးကြီးကငြင်းမှုဖြစ်လာပြီးတည်ငြိမ်မှုငြင်းငြင်းကျင်ရလိမ့်မဟုတ်လား
ဒီအချက်ကရေတိုစီးပွားရေးဆုံးရှုံးမှုထက်အမျိုးသားလုံခြုံရေးကိုဦးစားပေးတဲ့တရုတ်နိုင်ငံရဲ့ပိုပြီးကျယ်ပြန့်တဲ့မူဝါဒနဲ့လည်းခိုက်ညီပါတယ်။ပြည်တွင်းဝန်ရဲ့နိုင်ငံရေးလေလာသုံးသပ်သူဦးသားစိုးနိုင်ကတော့လက်နက်ကိုင်ပြစ်ပခရဲ့နေဆက်ကုံသွေးရင်းနဲ့စီးပွားရေးအကျိုးသက်ရောက်မှုကိုထောက်ပြပြီးတရုတ်မြန်မာနေဆက်ကုံသွေးရေးစခန်းအများစုပိတ်ရလို့နိုင်ငံကုံသွေးမှုက၄၀ဒေါ်လာ၁၀သန်းလောက်ဆုံးရှုံးနေတယ်လို့ဆိုပါတယ်
။နေဆက်ဒေသကနေပြီးတော့ရရှိနေတဲ့အကျိုးအမြတ်တွေတော့အတော်လေးရုပ်လျော့ကျဆင်းသွားမှုလက္ခဏာရှိပါတယ်။သို့တော်ညာလေအဲ့ဒီနေဆက်ဒေသကကုန်စီဆိုတာပြုတ်ပြည်ရဲ့နိုင်ငံတကာစီးပွားရေးဆက်ဆံမှုအနေထားအရပြောရရင်တော့အားမမပြောတော့ဘူးနင့်နာတာကတော့ကျွန်တော်တိုင်းပြည်ကပိုနင့်နာပါတယ
်စစ်ကောင်စီနဲ့တိုင်းသားအဖွဲ့တွေကြားပြိပခမှာတရုတ်ရဲ့ဩဇာကအများယူဆထားသလိုကြီးမားတဲ့တက်ရောက်မှုမရှိနိုင်လို့လက်ရှိလုပ်နေတဲ့တရုတ်ဦးဆောင်တဲ့နေရေးဆွေးနွေးပွဲတွေအလားအလာကလည်းတစုံတရာအဖြစ်ထွက်ဖို့ခက်မယ်လို့ဦးသန်းစိုးနိုင်ကယူဆပါတယ်အဖွဲ့မှာလည်းတရုတ်ရဲ့နေဆက်တည်ငြိမ်ရေးရန်စွဲခိုင်းပြီးနှိမ်နင်းရေးဆိုတဲ့လူလားချက်တွေနဲ့တိုင်းသားအဖွဲ့တွေအပါအဝင်မြန်မာပြည်ကအင်အားစုတွေရဲ့လူလားချက်ကြားမှာကြီးမားတဲ့ကွာဟမှုတွေရှိနေပါတယ်။ Simpson Center ကတရုတ်ရေးကျွမ်းကျင်သူယွန်ဆန်းကတော့တရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုကမြန်မာနိုင်ငံတွင်းကစစ်ကောင်စီနဲ့တိုင်းသားတပ်ဖွဲ့တွေကြားနေနေထိန်းချုပ်ရေးပြဿနာကိုဖြေရှင်းညှိနှိုင်းနိုင်မှုအဓိကမဟုတ်ဘဲတရုတ်မြန်မာနယ်စပ်မှာအခြေချလက်ပတ်နေတဲ့ကြားဖြတ်လို့ခေါ်တဲ့ online ငွေလိမ်ဂိမ်းတွေကိုဖြိုခွင်းမှုသာဖြစ်ကြောင်းမှတ်ချက်ပြုပါတယ်
ဒီရှိတော့ကလည်းကြည့်နေဆိုရင်တရုတ်လူလာတဲ့အဓိကချက်တွေကပထမမှာစိုက်ဘာလုံလည်မှုလုပ်ငန်းတွေကိုရှင်းပြဖို့ဖြစ်ပြီးတော့ဒုတိယတစ်ချက်ကတော့တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိပါလာတဲ့အဖြစ်ဖြစ်လာတယ်။ဒီလုပ်ငန်းတွေကိုမနှိမ်နှင်းနိုင်တဲ့စစ်ကောင်စီကိုပြစ်ဒဏ်ခတ်ဖို့ပဲ
။ဒါပေမဲ့တစ်ဖက်မှာလည်းညီနောင်သုံးဘွဲ့ရဲ့20-20ဆက်စည်းရင်းနဲ့တူဆက်လာရှင်စန့်ကျင်ရေးနှွေဦးတော်လိုက်ရေးကအချိန်တက်လာချိန်မှာညီနောင်သုံးဘွဲ့ပေါ်မြန်မာလူထုကအရင်ကနေမတူတဲ့ထောက်ခံအားပေးမှုတွေရှိနေတာပါ။ညီနောင်သုံးဖွဲ့ရဲ့ထုတ်ပြန်ပြောဆိုချက်တွေမှာလဲသူတို့အဖွဲ့တွေရဲ့တဖွဲ့ချင်းရီမန်းချက်တွေရှိသလိုကျင်ပြတဲ့ဆက်နက်ရှင်တိုက်ဖြတ်ရေးဘုံရီမန်းချက်လည်းထားရှိတယ်ဆိုပါတယ်ဒီအချက်မှာတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုနဲ့အတူအကန့်အသတ်တွေရှိနိုင်တယ်လို့တရုတ်ရေးကျွမ်းကျင်သူယွန်ဆန်းကထောက်ပြပါတယ
်တရုတ်ရဲ့ရွေးချက်တွေကအကန့်အသတ်ရှိပါတယ်ညီနောင်သုံးဖွဲ့ရီမန်းချက်တွေကအကန့်အသတ်မဲ့ဖြစ်လာပြီဆိုရင်စစ်အာဏာရှင်ကိုဖြုတ်ချမဲ့တော်လှန်ရေးဖြစ်လာပြီဆိုရင်တရုတ်ရဲ့ထောက်ခံခြင်းရလိမ့်မယ်လို့မထင်ပါဘူးတရုတ်ရဲ့ထောက်ခံချက်မရှိဘဲနဲ့သူတို့ရဲ့တိုက်ပွဲတွေကဘလောက်ကြာကြာရှေ့ဆက်နိုင်လဲဆိုတာကလက်တွေ့ကြတဲ့မျိုးပုံတစ်ခုပဲလေ
။တစ်ချိန်တည်းမှာပဲမြမအနာသိန်းစစ်တပ်ဘက်ကတော့တက်အင်အားလျော့နေလာတာနဲ့နိုင်ငံတော်ဘက်မှာကျေပြတ်တဲ့စစ်ကြေခုခံမှုတွေရင်ဆိုင်နေရလို့အပြစ်ခတ်ရင်ဆိုင်ရေးကိုလူလောက်ဝယ်ရှိတယ်လို့လေလာသူနှစ်ဦးလုံးကသုံးသပ်ပါတယ်။မြမစစ်တပ်အကြံတွေကတရုတ်နယ်စပ်ကိုကန့်ဒေသလောက်ကင်တစ်ခုတည်းကွက်ပြီးရင်ဆိုင်နေရတဲ့ပြဿနာမဟုတ်ဘူးလို့ဦးတန်းစုံနိုင်ကပြောပါတယ်။
လောက်ကဲဆိုတဲ့ဒီလောင်ကစားမြို့တော်ကြီးဟာအထက်မြင့်အဆောက်အဦမြောင်များစွာနဲ့အလွန်ရှုပ်ထွေးတဲ့နေရာကြီးဖြစ်တဲ့အတွက်ဒီ TNLA ကနန်းခမ်းကစခန်းသစ်ကိုဝင်သိမ်းရတဲ့အခါမှာပေးရတဲ့တန်ဖိုးတွေပိုကြီးကြီးမားမားပေးရတဲ့အနေအထားရှိပါတယ်။အဲ့ဒါအကြောင်းပဲနော်တကယ်ကတော့တိုက်မယ်ဆိုရင်သူတိုက်လို့အနိုင်တိုက်နိုင်တဲ့အနေအထားရှိပါတယ်။ဒါပေမဲ့တန်ဖိုးကြီးကြီးမားမားပေးရမှာမို့လို့နောက်တစ်ခုကတေဦးရဲ့ဂျားဝင်ပြီးတော့စီစဉ်ဆောင်ရွက်ပေးမှုအောက်မှာသူ့အနေနဲ့လည်းသုံးတရားအေးအေးချမ်းချမ်းလောက်ကင်လွတ်မြောက်သွားလို့ရှိရင်ကောင်းနေဆိုတဲ့အမြင်နဲ့အစည်းအဝေးတက်တာဆွေးနွေးခဲ့တာလို့ကျွန်တော်ကသဘောပေါက်ပါတယ်
။တစ်ဖက်မှာလည်းစစ်ကောင်စီတက်တွေအတွက်မြောက်ပိုင်းတိုင်းစစ်ထားလက်ချုပ်ရှိတဲ့လာရှိုးကပိုအေးပါတယ်လို့ဦးတန်းစုနိုင်ကထောက်ပြပါတယ်။ညီနောင်သုံးဘွဲ့ဘက်ကလည်းဆက်လက်ရှိတော်လိုင်းတစ်ခုလုံးကိုဥဆောင်မှုအခန်းကဏ္ဍအထိဖြစ်နိုင်ွယ်နေပေမဲ့ကိုဒေတာတွေမြေမြေထိမ့်ချုပ်စိုးမိုးနိုင်မှုနဲ့ရီမန်းချက်တွေအတွက်မြန်မာနိုင်ငံတဝန်းကဆက်လက်ရှိစန့်ကျင်ရင်ငွေဦးတော်လိုင်းအင်အားစုကြီးတစ်ခုလုံးရဲ့အလားတိုင်းစစ်တပ်ပေါ်စုပေါင်းခုခံမှုကိုတော့လူလားပဲရှိပါတယ်ဒီလိုမတူတဲ့ပျော်မှန်းခြင်းနဲ့အဖွဲ့အစည်းကြီးချမှာလက်တွေ့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့တရုတ်ရဲ့ရှုမြင်ချက်ကလည်းရေပေါ်ရာယူဆချက်တွေနဲ့ကွဲပြားပွဲရှိကြောင်းဒ
ပြုတ်ရေးကျွမ်းချက်သူရင်စန်းကထောက်ပြပါတယ်အမျိုးသားနိုင်ငံမှာမြန်မာစစ်တပ်အခိုင်အနာကိုတရုတ်ကအကဲဖြတ်ကြည့်နေဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာကအပေါင်းဆုံးဖြစ်ရှင်းချက်မဟုတ်ဘူးလို့ယူဆနေကြသူတွေပြောနိုင်ငံမှာရှိကောင်းရှိနိုင်တယ်ဒါပေမဲ့တက်မတော်ဘူးအမျိုးသားနိုင်ငံကြီးကနေထုတ်ပြလို့မရဘူးဆိုတဲ့ယူဆချက်ကတော့တရုတ်အစိုးရဘက်မှာအခိုင်အမာရှိနေတယ်လို့ထင်တယ်ဒါက စစ်တပ်ကိုပေးချင်တာမျိုးပါ
တစ်ဖက်မှာလည်းနိုင်ငံတော်မှာပြည်သူ့ကော်မတီ PDF တွေတိုင်းသားလက်နက်ကိုင်အဖွဲ့တွေကစီအေးမှာတည်တာထင်ရှားတဲ့အရှိန်ဟုန်နဲ့နေမြေစိုးမိုးနိုင်မှုရနေတာကမငြင်းနိုင်တဲ့အချက်ဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီစစ်တပ်တခုလုံးပြိုကျတော့မလားဆိုတာကတော့မေခွန်းထုတ်เสียအများကြီးရှိနေပါတယ်စင်ဆာစင်တာကယွန်ဆန်းကတော့တရုတ်နယ်စပ်နဲ့ရှမ်းမြောက်ကစစ်စင်ရေးတွေမှာစစ်ကောင်စီတပ်တွေအသာစီးပြန်ရဖို့ဖြစ်နိုင်ွယ်မရှိပေမဲ့ဒီနိုင်ငံလုံးအနှံ့အလုံးစုံကြရှုံးတော့မယ်ဆိုတဲ့ကောက်ချက်ဆွဲဖို့ကတော့အချိန်စောလုံးသေးတယ်လို့သုံးသပ်ပါတယ်
Moving forward, there's no doubt.
This is the one that is going to be a good idea. I'm going to come up with a good idea. စင်ရီတွေအခြေအနေရှိနေမယ်ဆိုတာနဲ့စစ်ကောင်စီအတွက်အင်အားတွေဘလောက်ကျန်နေအောင်လဲဆိုတာကျမတို့စောင့်ကြည့်အောင်ပ
ါဦးတန်းစိုးနိုင်ကတော့အခုတရုတ်အကူအညီနဲ့လှုပ်ဆောင်နေတဲ့ညီငယ်ဆွေးနွေးပွဲတွေကကိုကန့်နဲ့လောက်ကင်ပြဿနာလောက်ပဲဆွေးနွေးကြဖို့ရှိပြီးအစံစက်ကွန်စီရေးလှုပ်ရှားမှုညီနောင်၃ဘွဲ့ရဲ့မဟာဗျူဟာအစီအစဉ်တွေကိုထိခိုက်နေမှာမဟုတ်ဘူးလို့ပြောပါတယ်ရှမ်းမြောက်တခွင်မှာလည်းတိုက်ပွဲတွေဆက်ပြင်းထန်လာပွဲရှိတယ်ဆိုပါတယ်တစ်ဖက်မှာလည်းမြို့မပရိပခပေါ်တရုတ်ရဲ့သဘောထားကိုဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပါတယ်
အမပြည်ထဲမှာအခုဖြစ်နေတဲ့ကျွန်တော်စစ်ကောင်စီနဲ့ຫນွေဥဒေါ်လာရေးအင်အားစုတွေဘယ်သူကအနိုင်ရမလဲဆိုရယ်ကိစ္စအပေါ်မှာတရုတ်ကထိုင်ဆောင်ကြည့်နေမှာပုံခိုင်းပြီးတော့ပြောရလို့ရှင်တွဲနှကောင်ခတ်နေတာကိုတရုတ်ကတောင်ပေါ်ကနေထိုင်ကြည့်နေကြပါအဲ့တော့ဘယ်အင်အားစုနိုင်နိုင်သူကတော့နိုင်တဲ့အင်အားစုနဲ့ပူးပေါင်းမှာပါပဲ
တစ်ဖက်မှာလည်းမြမအရေးပြဿနာမှာပြင်ပကဆွတ်ဖက်တာတွေကိုတရုတ်ကလိုလားဝယ်မရှိဘူးလို့ဦးတန်းစိုးနိုင်ကထောက်ပြပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးစဉ်းစားတဲ့နေရာမှာအနောက်တိုင်းဒီမိုကရေစီအင်အားစုတွေရဲ့ပါဝင်ဆွတ်ဖက်မှုမရှိအောင်တော့တရုတ်ကဆက်လက်ပြီးတော့အသွင်သဏ္ဍာန်အမျိုးမျိုးနဲ့တားဆီးသွားမယ်လို့ရှင်းပြကြအောင်ဦးတန်းစိုးနိုင်ကသုံးသပ်သွားပါတယ်ခင်ဗျာ